ဂါဇာကဆက်တလကြောင့်စစ်ပွဲဆုံးသတ်ဖို့အတွက်အစ္စရေးနဲ့ဟားမတ်စ်ကြားသဘောတူညီချက်တည်းရရှိအောင်အီဂျစ်ကာတာနိုင်ငံတို့နဲ့အပြည့်အဝအစုပြုချက်တည်းရေးဆွဲနေတယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောလိုက်ပါတယ်။အမေရိကန်တရားဥပဒေအရဒဇာက6ဦးကိုဟားမတ်စ်ကတပ်ဖြတ်လိုက်တာဟာဆွေးနွေးပွဲမှာသဘောတူညီချက်အရင်းစလိုရဖို့အရေးကြီးတာကိုပြနေတယ်လို့အမေရိကန်အမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောပါတယ်။တကယ်လို့အစိုးပြုချက်အသစ်ကိုလက်မခံဘူးဆိုရင်ဘာဖြစ်လာမလဲဆိုတာကိုတော့ဂျွန်ကာဘီကမပြောပါဘူး။အီဂျစ်နဲ့ဂါဇာနဲ့ဆက်တချောက်မှာအစ္စရေးစစ်တပ်ဆက်လက်ထားရှိမဲ့ရည်မှန်းချက်ကိုမပြောင်းနိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသာယာဟုကပြောထားပါတယ်။ဒါပေမဲ့အပြည့်ရသဘောတူညီချက်ပထမအဆင့်မှာဖီလာဒယ်ဖီးကော်ရီဒေါ်အပါအဝင်လူနေထူထပ်တဲ့နေရာတွေကနေအစ္စရေးတပ်တွေကိုရုပ်သိမ်းဖို့တော့အစ္စရေးကသဘောတူထားပြီးဖြစ်တယ်လို့ဂျွန်ကာဘီကဆိုပါတယ်။သဘောတူညီချက်ရဖို့နေတန်ယာဟုကိုတောင်းဆိုတဲ့ဆရာပြပွဲတွေအစ္စရေးနိုင်ငံအနှံ့မှာဖြစ်ပွားနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဂျွန်ကာဘီကမှတ်ချက်မပေးဘဲအစ္စရေးပြည်သူတွေကသူတို့ဘာသာစကားပြောကြပါလိမ့်မယ်လို့ပြောပါတယ်။